Welcome to the Voice of America in Burmese.
비 ရနေကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2450 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube ကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားကိုကမ္ဘာခီးသွားလုပ်ငန်းအဖွဲ့ရဲ့အဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းမက်ဒလင်အော့ဘရိုက်ရဲ့ဇာပနာကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ငွေဟောက်အပါအဝင်တွားသားသရဝါတချို့မျိုးတုံးမဲ့အန္တရာယ်နဲ့ကြုံနေရပါတယ်။ဒီလိုသတင်းအနေနဲ့အတူစကိုင်းတိုင်းမင်းကင်းမြို့နယ်တွေကကြေးရွာတွေမီးရှို့ဖျက်ဆီးခံနေရတဲ့သတင်းပေးပို့ချက်မှာတော့
မနေ့ကမီးရှို့ချုပ်ပြီးလို့အဲ့ဒါထယ်လုံးကြံနေတာဒီနေ့မနေ့ထပ်ရှို့ဘဝကြီးရတဲ့အိမ်မှမကျန်တော့ဘူး။ဂျာဘာကသူတို့ကသူတို့ရောမီးရှို့မှလို့ဟို
ဒေသခံရွာသားတို့ပြောကြားသွားတာဖြစ်ပါတယ်။သတင်းနဲ့ပြီးမှငားဆင်ရဖို့ရှိပါတယ်ခင်ဗျာ။အကြာသတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်တပတ်တွင်းအားကစားသတင်းနဲ့ပြည်သူလူထုရဲ့စံမာရေးကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုတော့ဂျာသာပရင်းနဲ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ။
ယူကရိန်းပေါ်ကြွကြော်မှုနဲ့ဆက်နွယ်ပြီးစီးပွားရေးအရအပြိုင်နေချိန်မှာပဲရုရှား Gazprom ကုမ္ပဏီကပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုတဘာတန်းဝင်တင်ပို့မှုတွေပေါ်ထွန်းနေကရပ်ဆိုင်းလိုက်ပါတယ်။ရုရှားရဲ့စွန့်ရင်တင်ပို့မှုပေါ်အဓိကအားထားနေရတဲ့နိုင်ငံတော်များအပါအဝင်ဥရောပနိုင်ငံတွေအနေနဲ့တဘာတန်းဝင်ဝယ်ယူရမှာရုရှားသုံးရူဘယ်ငွေနဲ့ပေးချေဖို့ရုရှားကတောင်းဆိုထားတာပါ။တောင်းဆိုချက်ကိုမလိုက်နိုင်တာကြောင့်ပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုတန်းဝင်တင်ပို့မှုတွေရပ်ဆိုင်းလိုက်တဲ့အကြောင်းGazprom ကုမ္ပဏီကပေါ်ထွန်းနေမှာပြောလိုက်တာဖြစ်ပါတယ်။ရုရှားကသဘာဝတန်းဝင်တွေကိုဝယ်ယူတဲ့နေရာလေးခုကရူဘယ်ငွေနဲ့ပေးချေထားပြီးဥရောပကုမ္ပဏီ၁၀ခုကလည်းရူဘယ်ငွေနဲ့ပေးချေနေအောင်ဗန်စင်းတွေဖွင့်လှစ်ထားတယ်လို့ Bloomberg သတင်းဌာနကဖော်ပြထားတာပါ။ပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကတော့ Gazprom ကုမ္ပဏီရဲ့လုပ်ရ contract စာချုပ်ကိုပေါက်ပြစ်ရရောက်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားကတန်းဝင်တင်ပို့ဖြတ်တုတ်တဲ့လုပ်ရဥပဒေရေးအခြေခံတွေကိုချိုးဖောက်ရောက်တဲ့အကြောင်းပိုလန်သမ္မတအန်ဒရီတူတာကပြောဆိုခဲ့တယ်လို့ဘူဂေးရီးယားစွန့်ရင်ဝန်ကြီးအလက်ဆန်ဒါနီကိုလော့ဖ်ကတော့တဘာတံဝေကိုစီးပွားရေးနဲ့နိုင်ငံရေးလက်နက်အဖြစ်အသုံးချနေတယ်လို့ပြောဆိုခဲ့တာပါ။ရုရှားကစွန့်ရင်ကိုအသုံးချပြီးအချက်ကိမ်းမှုဂျိုးပန်းနာဟာအန်ဩစီယာမဟုတ်တဲ့အကြောင်းလဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုကြောင့်ရုရှားနဲ့အမေရိကန်ကြားမတည့်မမြတ်ဖြစ်နေချိန်မှာပဲပေါ်ထူးနေကထင်ရှားတဲ့ကျင်းသားတွေကိုအပြန်အလှန်လွတ်ပေးလိုက်ကြပါတယ်။2019ခုနှစ်တုန်းကရုရှားမှာမူရစ်တောက်ဆပ်ပြီးရဲတပ်ဖွဲ့ဝင်တယောက်ကိုကိုရီးလက်ရောက်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထောင်နှံ9နှစ်ပြည်ထောင်ချခံနေရတဲ့အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်း Trevor Reed ကိုရုရှားကပြန်လွတ်ပေးလိုက်တာပါ။ Reed ရဲ့မိသားစုကတော့ဒါဖြစ်သူမှာအပြစ်မရှိကြောင်းပြောဆိုထားပါတယ်။အမေရိကန်ကတော့မူရစ်စေဝါမောက်ကွန်မှုနဲ့ဆက်နွယ်ပြီးထောင်နဲ့20ချခံနေရတဲ့ရုရှားလေယာဉ်မှုကွန်စတန်တင်ယာရိုရှန်ကိုပြန်လွှတ်ပေးလိုက်တာပါ။အမေရိကန်ကကိုကင်းမူရစ်စေဝါတွေမောက်ကိုတင်ပို့ရမှာပူးပေါင်းကြံစည်မှုနဲ့2010ပြည်နှစ်ကလိုင်ဘေးရီးယားနိုင်ငံမှာသူ့ကိုဖမ်းဆီးပြီးအမေရိကန်ကိုလွှတ်ပြောင်းပေးခဲ့တာဖြစ်ပါတယ်။ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုတွေကုလသမဂ္ဂရဲ့ကမ္ဘာခီးသွားလုပ်ငန်းအဖွဲ့ UNWTO ကအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့လိုက်ပါတယ်။ဖွဲ့ဝင်159နိုင်ငံတွေကအများစုကရုရှားကိုထုတ်ပြစ်မယ်ဆိုကိုထောက်ခံခဲ့ကြတဲ့အကြောင်းလဲ UNWTO ပြောခွင့်ရကပြောဆိုခဲ့ပါတယ်။စပိန်၊ဂျပန်၊ပိုလန်နဲ့ပြည်သစ်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း22နိုင်ငံကမလထဲမှာတင်သွင်းတဲ့အဆိုကိုအဖွဲ့ဝင်ပြည်နိုင်ငံကထောက်ခံမှုပေးခဲ့တယ်ဆိုတော့အတိအကျမပြောပါဘူး။ဖွဲ့ဝင်ဖြစ်ကဆိုင်းငံ့ခံရမယ့်အလားအလာတွေရှိနေတာကြောင့်ညီလာခံမှာအဆိုကိုမဲမခွဲခင်မှာပဲရုရှားကဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပြီးကုစရေဟာလည်းညီလာခံခန့်မှန်းကနေထွက်ခွာသွားခဲ့တာပါ UNWTO အတွင်းရေးမှူးချုပ်ဇူရက်ပိုလိုလီကာရှီဗလီကတော့ရှင်းရှင်းလင်းလင်းသတင်းစကားပတ်လိုက်တဲ့လို့ရဖြစ်နေမဲခွဲဆုံးဖြတ်ပြီးမှပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်လို့ရတိုင်းမှာနောက်ဆက်တွဲအကျိုးဆက်တွေရှိစမြဲဖြစ်ပြီးငင်းချင်းရအခြေခံလူခွင့်ရေးဖြစ်တယ်လို့အားလုံးခန်းစားခွင့်ရှိရမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါညီလာခံဥက္ကဋ္ဌစပိန်နိုင်ငံခီးစွားလုပ်ငန်းဝန်ကြီးမာရီယာရီယက်စ်မော်ရိုတိုကလည်းဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုဟာကုလသမဂ္ဂရဲ့အခြေခံရည်တည်ချက်တွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုခဲ့တာပါ စစ်တမ်းတွေဥရောပကဒုက္ခသည်ကလင်းငယ်ဖြစ်ကနေအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ကွယ်လွန်သူမက်ဒရင်အော့ဘရိုက်ရဲ့ဗိုလ်ထူးနေဇာပနာခန်းနာကိုကမ္ဘာခေါင်းဆောင်တွေအမေရိကန်နိုင်ငံရေးနဲ့တန်တမာရေးအသံဝင်ကထင်ရှားသူတွေတက်ရောက်ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးရွေးချယ်ခန့်အပ်တာဝန်ပေးခဲ့တဲ့အမေရိကန်သမ္မတဘေးကလင်တန်သမ္မတဘရက်အိုဘားမားနဲ့သမ္မတဂျိုးဘိုင်ဒန်တို့လည်းတက်ရောက်ဂါရဝပြုခဲ့ကြတာပါ
။ Today we honor a truly proud American.who made all of us prouder to be Americans.
American ဖြစ်ရတဲ့အတွက်ကျွန်တော်တို့အားလုံးပူပြီးဂုဏ်ယူစရာကောင်းလာအောင်လုပ်ပေးခဲ့တဲ့ဂုဏ်ယူစရာ American စစ်စစ်တယောက်ကိုကျွန်တော်တို့ဒီကနေ့ဂုဏ်ပြုကြတာပါလို့အပြည့်အသက်1400လောက်တက်ရောက်လာတဲ့ Washington မြို့တော်က National Cathedral ဖျားကျောင်းကအခမ်းအနားမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါ။အသက်84နှစ်အရွယ်နိုင်ငံခြားရေးဝန်ကြီးအောင် Aubrey ဟာပြီးခဲ့တဲ့လကပဲကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့အတွက်ကမ္ဘာတစ်လောကဝမ်းနည်းစကားပါခဲ့ကြသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ကြိုးပမ်းမှုတွေအတွက်လည်းချီးကျူးခဲ့ကြပါဗျာ။မြန်မာအရေးအာရုံစိုက်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝင်းကြီးအောင်အော်ဘရိုက်ဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်1995ခုနှစ်ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးသလို2013ခုနှစ်ကရန်ကုန်တက္ကသိုလ်စေယူခန္ဓာကိုလည်းတက်ရောက်ခဲ့ဦးပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်နိုင်ငံတော်အတိုင်းအမြန်ကတော့ဆန်းစုကြည်ကိုဗုဒ္ဓဟူးနေ့ကအဂတိလိုက်စားမှုဆွဲချက်နဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကပြစ်တင်ရှုံချလိုက်ပါတယ်။ရတားကောင်းဆောင်တူဦးကိုနိုင်ငံရေးအရရွေချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကနေအခုလိုထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ရှုံချလိုက်ကြောင်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလောက်ရဟာ2021ခုနှစ်အာဏာသိမ်းပြီးနောက်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့အခွင့်အရေးစိတ်သုံးမှုတွေနောက်တဆင့်တိုးပြီးဆိုးဝါးတာကိုဖော်ပြတဲ့လက္ခဏာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီလိုထောင်ဒဏ်တွေချမှတ်တာဟာအာဆီယံကတောင်းဆိုထားတဲ့တွေ့ဆုံဆွေးနွေးအဖြေရှာရေးမှာဒေါအောင်ဆန်းစုကြည်မပါနိုင်အောင်ဖယ်ထုတ်ထားဖို့လှုံ့ဆော်တယ်ဆိုတာရှင်းရှင်းလင်းလင်းတွေ့မြင်နေရတယ်လို့လည်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်၅နှစ်ထပ်မံချခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးဖက်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်မှုအပါအဝင်ပြစ်ဒဏ်ကျခံပြီးမြန်မာနိုင်ငံသား246ယောက်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံမြဝတီမြို့ဘက်ကိုဧပြီလ29ရက်နေ့ကထိုင်းအာဏာပိုင်တွေကမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးရခဲ့ပါတယ်။မြန်မာနိုင်ငံသားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကဒီကိစ္စနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။ယောက်ျားလေး161ယောက်နဲ့နေကလေး85ယောက်ပြန်ခဲ့တယ်။ပြီးခဲ့တဲ့2021ဩဂုတ်လစပြီးတော့ဧပြီလ29ရက်နေ့ထိမြန်မာနိုင်ငံကိုနေရာပြန်ပေါင်း 32,208 ယောက်ပြန်ခဲ့ကြတယ
်။ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာသူတွေအများအပြားရှိနေပြီးနေ့စဉ်လိုလိုဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေရှိနေတဲ့အတွက်အထောက်အကမ်းတွေအလုံးအလောက်မရှိတာကြောင့်တရားမဝင်ဝင်ရောက်မှုအတွက်ပြစ်ဒဏ်45ရက်ချမှတ်ခဲ့ပေမဲ့ရက်ပြည့်တဲ့အထိမထားပဲ black list နာမည်ပြစီရင်အသွင်ပြီးနေရာကိုအမြန်ပြန်ပို့နေတယ်လို့လည်းဦးမိုးကျိုးကပြောပါတယ်။အချင်းတောင်အသီးသီးကလိုရစေသူတွေနဲ့နေရာပြန်သူတွေကိုထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့မဲဆောက်မြဝတီရနောင်းကော့တောင်မဲဆိုင်တာချီလိပ်စားတဲ့နေရာတွေမှာပြန်ပို့နေပေမဲ့မဲဆောက်မြဝတီကတော့အများဆုံးပြန်ပို့နေတာဖြစ်ပါတယ်။အခုဆိုရင်မဲဆောက်မြဝတီအမှတ်နဲ့ချစ်ကြည်ရေးတရားကနေနေရပြန်သူတွေနဲ့ပြည်နေတံပေးခံရသူပေါင်း6လအတွင်း3000ကျော်သွားပြီဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာအင်ကာနီကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသား3ဦးသေဆုံးခဲ့ရပြီးနောက်ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုတည်တည်ချာချာတာဝန်ယူဖို့ဗုဒ္ဓဟူးနေ့မှာတရုတ်အစိုးရကပါကစ္စတန်ကိုတိုက်တွန်းလိုက်ပါတယ်ဒါအပြင်ဒီဘုံခွဲတိုက်ခိုက်ခဲ့သူတွေကိုလည်းဥပဒေအရအရေးယူနိုင်အောင်လုပ်ဖို့ကိုတောင်းဆိုလိုက်ပါတယ်တရုတ်လူမျိုးတွေအခုလိုသွေးထက်တန်ရုံမဖြစ်သင့်ပါဘူးဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူတွေပြန်လည်ပေးဆပ်ရမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး အင်္ဂါနေ့ကကရာချီမြို့မှာရှိတဲ့တရုတ်အစိုးရကျောရောနောက်ခံပေးထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဌာန Confucius Institute ကညွှန်ကြားရေးမှုလိုက်ပါလာတဲ့ကားကိုဌာနအနီးအသေးခံအမျိုးသမီးဘုံခွဲသမားကတိုက်ခိုက်ခဲ့တဲ့အတွက်ညွှန်ကြားရေးမှုအပါအဝင်တရုတ်ဆရာ3ဦးသေဆုံးခဲ့ပါတယ်။ပါကစ္စတန်ကာမောင်းသမားလည်းသေဆုံးခဲ့ပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်မှုဟာ Blue Chi လွတ်မြောက်ရေးတပ်မတော် BLA ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ကြေညာပါတယ်။ဒီအဖွဲ့ကိုပါကစ္စတန်နဲ့အမေရိကန်တို့ကအတန်းဖက်ဖွဲ့အဖြစ်ကြေညာထားပါတယ်။တော်ကြီးမွေဟောက်အပါအဝင်တော်သောတတ္တဝါ၅မျိုးမှာတမျိုးဟာပျောက်ကွယ်တော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ထောင်ပေါင်းများစွာသောမျိုးကွဲတော်သောတတ္တဝါတွေကိုလေ့လာပြီးဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တဲ့သဘာဝစာဆောင် Journal of Nature မှာဖော်ပြထားပါတယ်တော်သောတတ္တဝါမျိုးကွဲပေါင်း1100ကျော်မှာ27ရာခိုင်နှုန်းကမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်အဲ့ဒီအထက်မှာတောင်အာရှနဲ့အရှေ့တောင်အာရှကမွေဟောက်အမျိုးအစားတွေလည်းပါဝင်ပါတယ်တော်တော်တတ္တဝါတွေကိုလေ့လာခဲ့တဲ့ဒီစီမံချက်ကို2005ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးသိပ္ပံပညာရှင်တထောင်ကျော်နဲ့တွေ့ရှိချက်တွေကိုရေးသားသူစာရေးဆရာ52ဦးပါဝင်ခဲ့ပါတယ်။မွေဟောက်တွေအပြင်ပင်လယ်ကျွန်းစုတွေမှာနေတဲ့ပင်လယ်ဖွတ်ကြီးတွေဟာလည်းမျိုးတုံးတော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အထက်မှာပါဝင်ပါတယ်။ဒါအပြင်ပင်လယ်လိပ်6မျိုးဟာလည်းမျိုးတုံးတော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်။
ကျွန်တော်ဝိနည်းမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ခင်�ျာပထမဆုံးတင်ပြချင်တာကတော့ဒီစကိုင်းတိုင်းမင်းကင်းမြို့နယ်ချင်းတွင်းမြို့အောက်ဖက်ကျေးရွာ၂ရွာဟာရွာလုံးကျိုးမိရှုခံရပြီးတော့ထောင်ထဲချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်ကျေးရွာဒီအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းတွင်းမြေရိုအောက်ဘက်ကကျေးရွာတွေကို AB25 ရင်းကစလို့နယ်မြေရှင်းလင်းတာတွေလုပ်နေပါတယ်စစ်ကောင်စီတပ်တွေဝင်လာချိန်မှာချင်းတွင်းမြေရိုအောက်ဘက်ကတံပေါက်ကျေးရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲဒီနောက်မှာစစ်ကောင်စီတပ်တွေကတံပေါက်ကျေးရွာကိုမီးရှို့ခဲ့ပြီး AB26 ရင်းနေ့မနေ့က29ရက်နေ့မှာဇင်ကလဲရွာကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မီးရှို့ခံရတဲ့တံပေါက်ကြီးွာနဲ့ဇင်ကလဲကြီးွာကထောင်ထဲချီတဲ့ဒုက္ခသည်တွေဟာဘေးလွတ်ရာတိမ်းရှောင်ရတယ်လို့မင်းကင်းဒေသခံတဦးကအခုလိုပြောပါတယ်
။ဟိုကတော့ဇင်ကလဲကတော့စာပြေနောက်နဲ့ဖုံးကြောင်းမဲ့ကျန်တယ်ကွာ။ကျန်တာအကုန်လောင်သွားတယ်ကွာ။အခုမနေ့ကကျန်တဲ့အိမ်ဆယ်လုံးလောက်ကျန်တဲ့ဟာကိုကနေ့မနေ့ထပ်ပြီးရှို့ပြတာ။မနေ့ကမီးရှို့ရှို့ပြီးလို့အဲ့ဒါဆယ်လုံးကျန်တဲ့ဟာကနေ့မနေ့ထပ်ရှို့တယ်။ဟိုကကတအိမ်ကနေကျန်တော့။စံတော့ကလည်းဟိုအဲ့လိုရှို့ခံရတယ်ကွာ။စံတော့ကဒီလိုကသူတို့ရောမီးရှို့မှလို့ဟိုအပြားချင်းမုံမှာတိုက်ခိုက်မှလို့အဲ့လိုပြင်လာထားလို့တဲ့လူတွေကတော်တဲ့ကိုဆက်ရှောင်းကြတာအဲ့ဒီအချိန်မှာသူကတံပေါက်ကိုညအဲ့အမညမှာပထမညခလေးလုံးမီးရှို့ပြတယ်ဟိုလောင်းချစ်ကိုရောက်ပြီးမှနောက်ကျောင်းပြန်တုံပြီးတံပေါက်ကိုတစ်ခါရွာလာမီးရှို့ပြန်တာအဲတံပေါက်ကတော့ဝလောက်အင်ဂျီ40ကျော်လောက်တော့45အင်လောက်ကိုကျန်လိုက်တယ်ကျန်တာတော့အကုန်လောင်တော့တယ်ဒုက္ခနဲ့ဒေရီကတော့ဒါလူပဲဖြစ်တယ်လူနေထိုင်ပြီးမှညာအဲ့လိုလူတန်းတဲ့ဥစ္စာလေးနဲ့စားတောင်းနေရတာကတော်တယ်မှာဟိုဟာရတန်ပေါက်ကလေးချင်းဟိုဟာ2000နာနီလောက်ရှိတယ်ကြာ1800ကျော်မှာဟိုဟာကဇင်ကလေးရော2ရွာပေါင်းကလေးချင်းကတော့3000လောက်ရှိတာကြာ
တန်ပေါက်ကြီးရွာနဲ့ဇင်ကလေးကြီးရွာမီးရှို့ခံရတာနဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကလည်းအခုလိုပြောပါတယ
်သူတို့အင်အားလုံးကြီးနဲ့ကျွန်တော်တို့မိကကျွန်တော်တို့စနေရေဘော်ရဦးနဲ့အချောင်းကားနဲ့မိုင်းအောင်မိပါလားရှစ်လုံးသွေးရေဒေသတော်ကြီးမိပါလို့ကျွန်တော်တို့ပြနေတော့
တံပေါက်ရွာနဲ့ဇင်ကလဲရွာဟာချင်းတွင်းမြေရိုအောက်ချင်းတွင်းမြေရဲ့အရှိဘက်ကန်တဘေးမှာတည်ရှိတာဖြစ်ပြီးအခုအချိန်ဟာပထမဆုံးအချိန်မီးရှို့ခံရတာဖြစ်တယ်လို့လည်းဆိုပါတယ်။ဒီနှစ်ဇန်နဝါရီလအတွင်းကလည်းဇင်ကလဲကျေးရွာရဲ့တစ်ဖက်ကမ်းဖြစ်တဲ့ချင်းတွင်းမြေအနောက်ဘက်ကဘင်းအုံနံဘုတ်ရောင်မင်းသာစတဲ့ကျေးရွာတွေကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွမီးရှို့ခံခဲ့ရပါတယ်။ဒေသခံတွေကတော့စစ်ကောင်စီကမီးတင်ရှို့တာလို့ပြောပါတယ်။ စကိုင်းတိုင်းတွင်ကျေးရွာတွေမိရှုခံရတာနဲ့တပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေကိုဒေသခံကာဝေးအဖွဲ့တွေကလှုပ်တာလို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုတာတွေလည်းရှိပါတယ်။ဒါအပြင်ဒေသခံကာဝေးအဖွဲ့တွေကကျေးရွာတွေကိုအခြေပြုလှုပ်ရှားရမှာငယ်မြေရှင်းလင်းရေးကိုသူတို့ဘက်ကအတော်လေးသတိထားဆောင်ရွက်ခဲ့ပါတယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဖြေရှင်းထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ငြိမ်းချမ်းစွာစန္ဒထုတ်ဖော်တာတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်မှာဒေသခံပြည်သူတွေကလက်နက်ကင်ခုခံတာတွေပြုလုပ်ကြပြီးအထူးသဖြင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးယုံအိုချာရဲ့မတ်လ22ရက်နေ့ကထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတဝမ်းမှာထွက်ပြေးရသူ9သိန်းကျော်ရှိပြီးချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနေရက်စွန့်ကွာထွက်ပြေးရသူ2သိန်း9000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။မင်းငင်းဘက်ကအခြေအနေကိုကိုကမောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီမန္တလေးသွေးတောက်အဖွဲ့ကိုသူတို့ဖွဲ့စည်းတာမဟုတ်ဘူးလို့စစ်ကောင်စီကငင်းဆန်တဲ့အကြောင်းကိုပြောပြခြင်းပါတယ်။မန္တလေးမြို့မှာ NLD ထောက်ခံသူတွေကိုတပ်ဖြတ်ခဲ့တဲ့သွေးတောက်အဖွဲ့ဟာမိမိတို့နဲ့သက်ဆိုင်ခြင်းမရှိကြောင်းစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကငင်းဆိုလိုက်ပါတယ်။မန္တလေး PDF အဖွဲ့ရဲ့စစ်စင်ရေးကိုလက်တုံ့ပြန်မယ်လို့သွေးတောက်အဖွဲ့ကကြေညာလိုက်ပြီးနောက်အခုလိုတပ်ဖြတ်မှုတွေဖြစ်လာခဲ့တာပါ။နိုင်ငံရေးလိလအသုံးသက်သူတွေကတော့ဒါဟာတရားဥပဒေစိုးမိုးမှုမရှိတာကိုပြသနေတယ်လို့လက်ရှိနိုင်ငံရေးပဋိပက္ခတွေကိုမဖြေရှင်းနိုင်ဘူးဆိုရင်ဒီလိုပဲတပ်ဖြတ်မှုတွေဆက်ပြီးတော့ဖြစ်လာနိုင်ကြောင်းသုံးသပ်ထားပါတယ်။ရန်ကုန်မြို့ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြมาဖြစ်ပါတယ်ဗျာ
။မန္တလေးမြို့မှာ NLD ထောက်ခံသူတချို့ကိုအမည်မသိလက်နက်ကင်တွေကဒီလ24ရက်နဲ့25ရက်နေ့တွေကဖမ်းဆီးခဲ့ပြီးနောက်ရက်တွေမှာတနက်တန်ရာဓာတ်တန်ရာတွေနဲ့တိတ်ဆုံးနေတဲ့ရုပ်အလောင်းတွေကိုပဲပြန်တွေ့ခဲ့ပါတယ်။ဒီလိုဖမ်းဆီးခံရပြီးတိတ်ဆုံးရသူ9ယောက်ရှိကြောင်းနဲ့သူတို့ကိုသွေးတောက်အဖွဲ့ကတပ်ဖြတ်ခဲ့တာဖြစ်ကြောင်း၎င်းတို့နဲ့နှီးဆက်တဲ့မန္တလေးဒေသခံသူက VOA ကိုပြောပါတယ်
။ခုတရှိတရဆိုရင်ပထမရက်24ရက်တော့စိတ်မမင်းနဲ့ပတ်သက်ပြီးတော့3ယောက်အဲကြောက်ပိုင်းနောက်ဖက်ကမှာကကိုသိန်းသေးဘူး1ယောက်ခုကိုဖုံးမြင့်မိုးခေါ်ကိုမိုးကြီး1ယောက်9ယောက်ကျွန်တော်တို့တိရစစ်တာပေါ့ခုလက်ရှိမန္တလေးမှာပေါ့ဗျာ။အဲတိတ်ဆုံးပြီးတော့သွေးတောက်ဒီတော့သူလည်းရင်ဟိုလေဆွဲတက်ကိုထားပြီးတော့လုံးသွားတာကလက်ရှိအ9ယောက်ပဲခု
အခြားတိတ်ဆုံးသွားသူ3ဦးဟာစိန်ဝင်းဝင်းလက်ဖက်ရည်ဆိုင်ပန်းရှင်ဥက္ကမောင်သိန်းနဲ့ဇနီးတော်ခခဥက္ကမောင်သိန်းညီဥသိန်းဦးတို့ဖြစ်ကြောင်းနဲ့ဥဖုံးမြင့်မိုးကတော့မဟာအောင်မြင်မျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုစလဲဥစောစောအောင်ရဲ့အကူဖြစ်ကြောင်းပြောပါတယ်ဒီလ19ရက်နေ့ကမန္တလေး PDF အဖွဲ့ကအနက်ရောင်တင်မင်းအမည်နဲ့စစ်ကောင်စီလက်ပါစိန်နဲ့သူတို့မိသားစုတွေကိုအရေးယူမဲ့ဇေယျစစ်စင်ရေးဆက်တင်ပြီးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်23ရက်နေ့မှာတော့သွေးတောက်အဖွဲ့က NLD နဲ့ NLD ထောက်ခံသူအစွန်းရောက်တွေ PDF နဲ့ဆက်နွယ်တဲ့မိသားစုတွေကိုချေမုန်းသွားမယ်လို့တံပြန်ထုတ်ပြန်ခဲ့ပြီးနောက်အခုလိုတပ်ဖြတ်မှုတွေဖြစ်ခဲ့တာပါသွေးတောက်အဖွဲ့ဟာစစ်တပ်ကြောထောက်နောက်ခံနဲ့ဖွဲ့စည်းထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်ဒါမှမဟုတ်စစ်တပ်ကိုထောက်ခံသူတွေရဲ့လက်ချက်ဖြစ်တယ်လို့လည်းယူဆကြပါတယ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့သွေးတောက်အဖွဲ့ဟာမိမိတို့နဲ့မသက်ဆိုင်ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောဆိုခဲ့ပါတယ
်ကျွန်တော်တို့ဥပဒေစီမင်းစည်းကမ်းနေရာလဲနယ်မြေတနေရာပဲဖြစ်ဖြစ်ဒေသတစ်ခုမှာဖြစ်ဖြစ်လုံခြုံရေးအရလိုအပ်လာလို့ရှိရင်ပြည်သူစစ်အဖွဲ့များဖွဲ့စည်းပိုင်မှုရှိပါတယ်အစိုးရအနေနဲ့ကတော့ပြည်သူလူထုရဲ့နယ်မြေကဒေသလူထုရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့တရားဝင်ဖွဲ့စည်းခွင့်ရှိတဲ့ပြည်သူစစ်များဖွဲ့စည်းဆောင်ရွက်လျက်ရှိတယ်ကြံတဲ့အဖွဲ့အစည်းများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဆောင်ရွက်လျက်မရှိပါဘူးတော်တတိလေးလင်းပြောချင်ပါတယ
်လက်ရှိမန္တလေးမှာဖြစ်ပျက်ခဲ့တဲ့အခြေအနေအပေါ်မှာတော့နိုင်ငံရေးသုံးသပ်သူဦးရဲထွန်းကအခုလိုပြောပါတယ
်ဒီဟာတွေကတော့တရားဥပဒေစိုးမိုးမှုယိုယွင်းလာနေတယ်ဆိုတော့ပြရုပ်ပြီးပေါ့ဗျာเนาะဂလန်တရှိုးတို့ဆွဆွဲတာတို့เนาะနာ CDN တို့ဟိုပြေးထားတာတို့အဲ့လိုဖြစ်ပြီးတော့ဖတ်တာဖြတ်တာတွေရှိလာတယ်တစ်ခါကလည်းဒါတွေကိုအစိုးရကမကာကွယ်နိုင်တော့သူတို့ညီသူတို့ဟာနဲ့သူတို့ကလည်းပြန်ပြီးတော့လက်စားချီတဲ့ဟာမျိုးပေါ့ဒီနဲ့လောက်ရနှစ်ခုစလုံးကမမှန်ဘူးအစိုးရကမထင်နိုင်ပို့ဆိုးလာဖို့ရှိတယ်အဓိကပြမပဋိပက္ခကြီးကိုဖြည့်ရှင်းနိုင်မှဒါလင်ဒါတွေကပျောက်အဲ့တော့အဓိကပြိပက္ခကလည်းအခုတိုင်းက2023ရွေးကောက်ပွဲလုပ်ပြီးတဲ့အခါကျတော့နောက်2008အခြေခံဥပဒေခြေတက်ဖို့ခင်းထားတာပေါ့ဒီလမ်းတိုင်းသွားမယ်ဆိုလို့ရှိရင်အခုလိုပြဿနာတွေကဆက်ရှိနေဦးမှာလေ
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခံရပြီးတဲ့နောက်ဆန္ဒပြသူအများအပြားဟာစစ်တပ်ကိုလက်နက်ကင်ပုံကံမှုတွေမြန်မာနိုင်ငံနေရာတော်တော်များများမှဖြစ်လာပါတယ်။တဆက်တည်းမှာပဲမြို့ကြီးတွေမှာတော့စစ်တပ်ကိုသတင်းပေးရလို့ဆွဆွဲခံရသူတွေစစ်တပ်ကိုထောက်ခံသူတွေတပ်ဖြတ်ခံရတာတွေရှိလာပါတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီး ရင်ကျိုင်းဆွေးနွေးဖို့မရှိကြောင်းပြောဆိုနေတယ်လို့ NUG နဲ့ PDF အဖွဲ့တွေကလည်းစစ်ကောင်စီနဲ့ဆွေးနွေးမှာမဟုတ်ကြောင်းထုတ်ပြန်ထားတာတွေရှိနေပါတယ်။နိုင်ငံတကာကတော့မြန်မာပြည်ရဲ့ပြဿနာကိုဆွေးနွေးအဖြေရှာဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာအရေးနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံကနေအထူးကိုယ်စားလှယ်တူခန့်လိုက်တဲ့အပေါ်မှာထုတ်ပြန်သုံးသပ်ချက်တွေကိုမတင်ပြခင်မှာအခုနားဆင်ရမှာကဒေါ်ဆန်းစစ်ကြီးကိုစစ်ကောင်စီတရားရုံးကဗိုလ်တူးနေမှာထောင်ဒဏ်5နှစ်ထမှန်ချမှတ်လိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ရှုံချလိုက်ကြပါတယ်။ကိုခမောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကနေအဲ့ဒီလိုပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာကုလသမဂ္ဂကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူဖာရင်ဟတ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ Response to some of the questions you've been making about the sentencing of Aung San Suu Kyi.
မြန်မာစစ်တပ်ကမနစ်က February လကကအာဏာသိမ်းယူခဲ့တဲ့အပေါ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကနေရှုံချတဲ့အကြောင်းထပ်လောင်းပြောကြားခဲ့ပြီးလူ့အခွင့်အရေးကိုလေးစားလိုက်နာပြီးဖိနှိပ်အကြမ်းဖက်မှုတွေကိုချက်ချင်းရိုက်ဆန်းဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်
။အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းမှာတရားဥပဒေအရအပြစ်ရှိကြောင်းမဆုံးဖြတ်ခင်တန်းတူညီမျှပြီးအပြစ်ကင်းစင်တယ်လို့ယူဆကလွတ်လပ်တဲ့ခုံရုံးစစ်ဆေးချက်တွေကိုလူအများကြားနာခွင့်ရှိပါတယ်။ဒါအပြင်လွတ်လပ်တဲ့တရားရုံးတွေမှာလည်းလူတယောက်ရဲ့ခုခံကာကွယ်ခွင့်ကိုအာမခံချက်ပေးရမယ်လို့လည်းပြောဆိုသွားပါတယ်။ဒေါအောင်ဆန်းစုကြည်ကိုမြန်မာစစ်ကောင်စီကအဲ့ဒီလိုထောင်ဒဏ်၅နှစ်ချမှတ်လိုက်တဲ့အပေါ်ဥရောပသမဂ္ဂ EU ကလည်းမနစ်ဗုဒ္ဓဦးနေကပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးနောက်ဒီမိုကရေစီအတွက်ဆုတ်ယုတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါ့အပြင်အာဆီယံအရှေ့တောင်အရှနိုင်ငံများအဖွဲ့ကချမှတ်ထားတဲ့မူငါးချက်ထဲမှာပါဝင်တဲ့ဆွေးနွေးပွဲတွေကနေဒေါ်အောင်ဆန်းစုကြည်အပါအဝင်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုဖယ်ရှားဖို့ကြိုးစားမှုတစ်ခုလည်းဖြစ်တယ်လို့ပြောပါတယ်။ဆက်လက်ပြီးတော့ဆရာနာသိမ်းပြီးနောက်ပိုင်ဖန်းစီထားတဲ့နိုင်ငံရေးကျင်းသားအလုံးကိုချွင်းချက်မရှိလွှတ်ပေးဖို့လဲ EU အဖွဲ့ကြီးကထပ်လောင်းတောင်းဆိုလိုက်ပါတယ်လို့ပြောပါတယ်။နိုင်ငံ28နိုင်ငံနဲ့ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂအဖွဲ့ EU အဖွဲ့ကြီးအနေနဲ့မြန်မာစစ်အစိုးရကိုဆရာနာသိမ်းပြီးကြတဲ့ကပိတ်ဆို့ဒဏ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အလားတူမြန်မာနိုင်ငံဒီမိုကရေစီရရှိရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုမနစ်ဗုဒ္ဓဦးနေကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဘာမာကမ်ပိန်း UK အဖွဲ့ကမတ်ဝေနှင်းပွင့်တုံကအခုလိုပြောပါတယ်
။ Arresting people doesn't create fear, it create more anger in public.
လူတွေကိုဖမ်းတာကကြောက်စရာမဟုတ်ဘူး။လူတို့ကိုပိုပြီးဒေါသထွက်စေတယ်။ဘာဖြစ်လို့လဲဆိုတော့လူတိုင်းကငါတို့ဟာတခြားဆင်နာရှင်စနစ်အောက်မှာနေလို့မရဘူး။ဒီလိုဥပဒေမဲ့ဖမ်းဆီးမှုတွေဆက်ပြီးမနေနိုင်တော့လို့လုံလုံလျားလျားလုပ်နေတယ်။တပ်မတော်ရဲ့မျှော်လင့်ချက်နဲ့စန့်ကျင်ဘက်ပါ။
ဒေါ်အောင်ဆန်းစုကြည်အပေါ်မနေ့ဗုဒ္ဓဦးနေ့ကပြစ်ဒဏ်ချမှတ်လိုက်တဲ့အမှုကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သားကို3000ခွဲယူခဲ့တယ်လို့စွပ်စွဲထားတဲ့အမှုဖြစ်ပါတယ်။စစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုဒီအမှုအပါအဝင်အဂတိအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုခဲ့ပါတယ်။ဒါအပြင်နိုင်ငံတော်လေးဝက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများအပြားနဲ့လည်းတရားစွဲဆိုထားပါတယ်ခင်ဗျာ။
ကိုကမောင်စိုးမင်းတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံဆိုင်ရာထိုင်းအထူးကိုယ်စားလှယ်ကိုပထမဦးဆုံးအဖြစ်နဲ့ခန့်အပ်လိုက်တာကထူးခြားပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဖော်ဆောင်ဖို့အခက်ကြုံနေခြင်းမှာအထောက်အကူရရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်မြန်မာနိုင်ငံနဲ့ပူပြီးနှိစက်မှုရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာအရေးမှာထဲထဲဝင်ပါဝင်နေတဲ့ Miss Phompimo Kanchanalakko အထူးကိုယ်စားလှယ်အဖြစ်အခုလိုခန့်အပ်လိုက်တာကြောင့်ဆက်ဆံရေးပိုချောမွေ့လာနိုင်တယ်လို့သုံးသပ်နေကြပါတယ်။ထိုင်းနိုင်ငံရဲ့အခက်အခဲဆုံးအချိန်တွေမှာအလုံးနဲ့လက်ခံတွေ့ဆုံညှိနှိုင်းဖြည့်ရှင်းတတ်တဲ့တနမန်ရေးကျွမ်းကျင်မှုကလည်းမြမအရေးအကျက်တဲအတွက်အထောက်အကူဖြစ်လာစေနိုင်တယ်လို့လေ့လာသူတွေကပြောပါတယ်။ကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးကအခုလိုခန့်လိုက်တဲ့ပေါ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုတိယနိုင်ငံရဲ့ဝန်ကြီးဦးမိုးစောကထူကြပုံကို
ဒီလိုမျိုးအထူးကိုယ်တော်လည်းခန့်နေဆိုတော့ဟာဒီအနောက်နိုင်ငံတွေမှာတော့တွေ့ပူးချုပ်မှုတွေပေါ့လေဒါပေမဲ့လို့အခုဒီအာဆီယံနိုင်ငံတနိုင်ငံကနေအခုလိုမျိုးအထူးကိုယ်တော်လည်းခန့်နေဆိုတော့ဟိုနည်းနည်းထူးဆန်းနေတာပေါ့အဲ့တော့အထူးသဖြင့်အခု ကမ္ဘောဒီးယားနိုင်ငံရဲ့အာဆီယံဒုက္ခသည်ပေါ့လေနိုင်ငံရဲ့ဝင်ကြီးမြန်မာပြည်ကိုတွားရောက်ပြီးတော့ပြန်လာတဲ့နောက်ပိုင်းမှာအခုလိုပြောခန့်အပ်တာကိုသတိထားမိတယ်အဲနောက်တစ်ခါလဲကျွန်တော်တို့ US ASEAN Summit မတိုင်ခင်မှာခန့်အပ်တာဖြစ်တယ်အဲ့တော့ဒီထိုင်းနိုင်ငံအနေနဲ့ကမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပုံမပြီးတော့တိုးမြင့်လို့တယ်အဲ့ဒီလိုတိုးမြင့်တဲ့အခါမှာလည်းဒီအာဆီယံရဲ့ဒီအထူးကိုယ်စားလှယ်ကြိုးပမ်းဆောင်ရွက်ချက်နဲ့ပတ်သက်လို့လည်းအားမလို့အားမရဖြစ်တယ်
။အဲ့ဒီတော့ဘာကြောင့်ထိုင်းကအားမလို့အားမရဖြစ်ရပါလဲလို့မေးရမှာထိုင်းနိုင်ငံချူလောင်လောင်ကောင်တက္ကသိုလ်မှာအရှိတောင်အရှာဆန်ရမဟာဝိဇ္ဇာဘွဲ့ယူခဲ့တဲ့ဦးမိုးစောဦးကဆက်ပြီး
ထိုင်းနဲ့မြန်မာဆိုတာနယ်စပ်ကလည်းတော်တော်လေးရှည်ရှည်လေးလက်ဆက်ဆက်နေတာလည်းဖြစ်တယ်။အခြားသောပေါ့နော်နယ်စပ်ကုန်သွယ်ရေးကိစ္စတွေအစစီးပွားရေးနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုတွေလည်းရှိတယ်။အခုဆိုလို့ရှိရင်လည်းဒီထိုင်းနိုင်ငံနဲ့ဆက်မှာစီးရင်းနဲ့ပတ်သက်တဲ့ပြည်ပခါတွေပေါ့လေတိုက်ပွဲတွေဒါတွေလည်းဖြစ်ပေါ်လာတယ်။နောက်တစ်ခါဒီထိုင်းနယ်ဆက်ကိုတော့မှတချို့ထိခိုက်မှုတွေပေါ့လေဒီမြောက်ဆန်ကြတာတို့ဘာလို့ညာလို့လည်းဖြစ်လာတယ်ဆိုတဲ့အခါကျတော့ဒီအာဆီယံနိုင်ငံတွေတဲမှာဆိုရင်ထိုင်းနိုင်ငံကမြန်မာအရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဆက်ဆက်ပတ်သက်မှုတွေများတယ်ပေါ့လေအဲ့ဒီအပေါ်မှာလည်းဒါတော့ပို့ပြီးတော့ထဲထဲဝင်လောက်ဆောင်ဖို့တာဝန်ရှိတယ်ဆိုပြီးတော့ယူဆလို့လည်းတို့ခန့်အပ်တာလည်းဖြစ်နေပါလိမ့်ခင်ဗျ
။ Polling လို့လည်းခင်မင်းသူတွေခေါ်ကြတဲ့အခုအထူးသံနဲ့ခင်မင်ခဲ့သူဒေါက်တာဖုံးဝင်းကလည်း
ဒီလိုခန့်အပ်တာတော့ထူးလဲထူးကြတယ်ကောင်းလဲကောင်းတယ်လို့ထင်ပါတယ်နော်။ဘာဖြစ်လို့လဲဆိုတော့ငကိုတုံးကတော့ဟိုဝင်းကြီးအစ်စ်နဲ့ကိုဘက်ဒီဘက်ကျွန်တော်နှစ်နိုင်ငံကြားထဲမှာဆက်ဆံရင်ဆက်ဆံမဆက်ဆံရင်တန်တမာအဆင့်ပေါ်တာမကြီးအဆင့်ပေါ်လေကျွန်တော်တို့ဆက်ဆံကြတာပေါ့အခုကတော့ကျွန်တော်တို့ကကြားထဲကနေဝင်လာပြီးတော့ special envoy ပေါ့လေအထူးကိုယ်စားလှယ်အနေနဲ့ဆက်ဆံမယ်ဆိုတဲ့အခါကျတော့ပို့ပြီးတော့တွက်လက်လာမယ်လို့ကျွန်တော်တို့ထင်တယ်လေပြီးတော့ထိုင်းနဲ့မြန်မာပြည်နယ်ကလည်းအိနီနာချင်းကောင်းအနေနဲ့ရပ်တည်နေတာကျွန်တော်တို့နှစ်ပေါင်းတော်တော်များခဲ့ပြီပြီးတော့ထိုင်းနဲ့ကျွန်တော်တို့နဲ့ချင်းနေတူတာတွေလည်းအများကြီးရှိတယ်တော့ထိုင်းနိုင်ငံရဲ့ဝင်ကြီးဌာနကတော့ညမာနိုင်ငံရဲ့ဝင်ကြီးဌာနအကြောင်းကိုညမာနိုင်ငံအကြောင်းကိုသူတို့တော်တော်နားလေတယ်လို့ထင်တယ်လေဒါကြောင့်မလို့အဲ့လိုထိုင်းဘက်ကနေပြီးတော့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့ကောင်းရကောင်းကျိုးပေါ့လေဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ညမာနိုင်ငံအတွက်ကောညမာပြည်သူတွေအတွက်ကောအများကြီးအကျိုးရှိမယ်လို့ထင်ပါတယ
်အဲ့ဒီတော့ရှေ့ဆက်ဖြစ်လာနေတာကိုမေယာမှာဒုဝင်ကြီးဦးမိုးစောဦးက
ညမာနိုင်ငံနဲ့ဆက်ဆံတဲ့အခါမှာဒါသူပြောထားတဲ့ထဲမှာပါတော့ပေါ့နော်တခြားနိုင်ငံတကာကပုံကိုယ်တွေဖွဲ့စည်းတွေနဲ့ထိတွေ့တဲ့အခါမှာလည်းတောင်းအောင်ပေးမယ်လို့ပြောထားတဲ့အခါကျတော့ဟိုတခြားပေါ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတဲ့အခါကျတော့မြန်မာအရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့အစီအစဉ်ရှိပုံရတယ်လို့တော့သုံးသပ်လို့ရတာပေါ့လေတစ်ဆက်တည်းမှာလည်းဒီ US ASEAN Summit မတိုင်ခင်ခန့်အပ်တာဖြစ်တဲ့ကြောင့်ဒီ American နိုင်ငံရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်းတစုံတရာဆက်ဆံနေမယ်လို့ယူဆရတယ
်ဒေါက်တာဖုံးဝင်းကလည်းထိုင်းအထူးသံပေါ်လင်းရဲ့ထူးခြားမှုနဲ့ထိရောက်နိုင်မုံကို
ဟိုညမပြည်အကြောင်းကိုတည်တည်တကြားတည်တည်ချာချာတီးတဲ့လူတယောက်အနေနဲ့ရွေးတယ်လို့ထင်တယ်ပြီးတော့ညမပြည်ကလူကြီးတွေနဲ့လည်းသူကဟိုအချင်းချင်းခါခါတွေ့ဘူးတဲ့လူအဲညမပြည်အကြောင်းကိုလည်းတီးတယ်ညမပြည်နဲ့ပတ်သက်တဲ့ပြည်သူလူထုတွေကလူတွေကိုလည်းသူတော်တော်လေးကိုထိတွေ့ဆက်ဆံမှုတဲ့အခါကျတော့ခံအပ်လိုက်တယ်လို့ထင်ပါတယ်ဒီထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့သဘောတရားကတော့အနောက်နိုင်ငံရဲ့ပုံစံအထူးသဖြင့် American ရဲ့ပုံစံနဲ့သူကတော်တော်တူတာပေါ့လေသူတို့ကတော့လူတိုင်းကိုသူတို့ပုံမှန်လင်းဆက်ဆံတယ်သူတို့လက်ခံတယ်စကားပြောတယ်နားလည်အောင်ကြိုးစားတယ်ဒါတွေကသူတို့နိုင်ငံရဲ့တန်တမာရေးရာကြမ်းကြွမှုလို့ဖြစ်တယ်ဆိုတော့အဲ့ဒီအတိုင်းပဲယခုအထူးတန်ကိုယ်စားလှယ်ရလဲလုပ်ခဲ့တာရှိတာပေါ့လေဆိုတော့ကျွန်တော်တို့ဒီပြည်သူလူထုဘက်ကလည်းဒီမိုကရေစီအင်အားစုတွေအနေနဲ့ကလည်းသူ့ကိုဆက်သွယ်ပြီးတော့ကိုယ့်ရဲ့လူလားချက်တွေကိုယ့်ရဲ့အခက်အခဲတွေကိုရှင်းပြမယ်ဆိုလို့ရှိရင်သူတို့ကတော့နားထောင်ပြီးတော့အကောင်းဆုံးအခြေအနေတစ်ခုကိုဖန်တီးပေးနိုင်မယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ဒီအာဆီယံကိစ္စမှာလည်းအခုမပြေမလည်ဖြစ်နေတဲ့ကိစ္စကိုကြားဝင်ပြီးတော့ပြောပြနိုင်မယ်လို့ထင်တယ်လေ
တကယ်တော့မြန်မာနိုင်ငံကမတီးမငြိမ်မှုတွေကိုအများဆုံးခံစားလေးရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာဆက်ရနာသိမ့်ပြီးအခြေအနေတွေပေါ်ပို့စိုးရိမ်လာတာကိုလည်းအခုခံမှုကပြလိုက်တာလို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ
မြန်မာနိုင်ငံရဲ့အကြံပြသနာပြည်ပကကိုဝန်ဝန်ကူညီဖြည့်ရှင်ဖို့ထိုင်းနိုင်ငံကနေအထူးတန်ကိုယ်စားလှယ်တူခန့်အပ်လိုက်တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေကိုကိုဝင်းမင်းကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန်းစောရဲ့လူထုနဲ့ကျန်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနနေခင်ဖြစ်ကြပါစီခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ဂျာတာပရင်းနေမနက်ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 9335လိုင်းနိုမီတာ40 kHz 16539တို့အပြင်လိုင်းလမ်းမီတာ190ကနေလည်းဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကိုရန်နိုင်ရဲ့တပတ်တွင်အာကစားသတင်းနဲ့ဒေါ်တာတန်းစုံရဲ့လူမှုနဲ့ကျမ်းမာရေးကဏ္ဍမတင်ဆက်ခင်မှာဦးကျော်ဇန်တာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဓာတ်သွားထက်ပို့ပြီးတော့ထက်တဲ့ကလောင်သွားတွေအကြောင်းကိုပြောပြမှာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းဆီးထောင်ချခံရလက်လွန်အောင်နှိမ့်ဆက်ညှဉ်းပန်းခံရတဲ့အထဲမှာစာရေးဆရာ၊ကဗျာဆရာတွေလည်းပါဝင်နေတာဖြစ်ပါတယ်။သူတို့ဟာစစ်အာဏာပိုင်းတွေအတွက်ဘလောက်ထိများအန္တရာယ်ရှိနေကြလို့ဒီလောက်တောင်ရန်ညှိုးထားပြီးတော့နှိမ့်ဆက်ခံနေရတာပါလေ။သူတို့ရဲ့ကလောင်သွားကစစ်အင်အားကိုစိန်ခေါ်နိုင်ပါသလားပန်အမေရိကန်အဖွဲ့ကညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါက်တာကရင်ကလောကာကိုဦးကျော်ဇန်တာကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဒေါက်တာကရင်ကလကာခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့စစ်အာဏာရှင်တွေဟာဆိုင်းဆရာတွေကဗျာဆရာတွေကိုဘာကြောင့်ကြောက်သလဲဆိုတဲ့အကြောင်းညာပဲဖြစ်ပါတယ်ပနမအနေနဲ့ဒီဆိုင်းဆရာကဗျာဆရာရဲ့အခန့်ကဏ္ဍဟာနိုင်ငံတစ်ခုလူအဖွဲ့စီတစ်ခုအပြောင်းလဲလုပ်တဲ့နေရာမှာဘယ်လောက်ထိအရေးကြီးလဲဆိုတာကိုပထမဆုံးပြောပါခင်ဗျာ
Yeah, no, I would say the writers, the role of writers, and particularly in Myanmar, of the poets has been very important. If you look like historically and traditionally, poets in Myanmar have played a major role in pushing back first against
the... ဆိုင်းဆရာတွေရဲ့အခန်းကဏ္ဍကိုအထူးသဖြင့်မြန်မာနိုင်ငံမှာကြည့်မယ်ဆိုရင်ကဗျာဆရာတွေကသိကိုအရေးပါပါတယ်။တမိုင်းဆင်လာနဲ့ကြည့်ရင်သူတို့ကပထမဦးဆုံးဗြိတိရှ်ကိုလိုနီအာဏာရှင်အုပ်စိုးမှုကိုတွန်းလှန်တဲ့နေရာမှာရောနောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာပုံစံအမျိုးမျိုးနဲ့အုပ်စိုးခဲ့ကြတဲ့အာဏာရှင်တွေရဲ့ဆန့်ကျင်ရေးမှာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြတာပါ။နမူနာအနေနဲ့ပြောရမယ်ဆိုရင်တော့ဒီစစ်အုပ်ချုပ်ရေးအစောပိုင်းကာလနာခေတ်မုန်တိုင်းဝင်းကျင်ရွှေဝါရောင်တော်လှန်ရေးစတဲ့နေ့တကွာအခုလက်ရှိအခြေအနေထိပါပဲ။ဆိုတော့မြန်မာနိုင်ငံမှာအာဏာရှင်စနစ်ကိုဆန့်ကျင်တွန်းလှန်တဲ့နေရာမှာဒီကဗျာဆရာစာရေးဆရာတွေရဲ့အခန်းကဏ္ဍကတိတ်ပြီးတော့အရေးကြီးပါတယ်ရှင့်။
သူတို့အရေးပါတာတော့ဟုတ်ပါပြီ။ဒါပေမဲ့သူတို့ရဲ့အရေးပါမှုသူတို့ရဲ့လှုပ်ဆောင်ချက်စွမ်းဆောင်ချက်တွေဟာအာဏာရှင်တွေဆီအာဏာရှင်တွေကိုပြုတ်ကျသွားအောင်သူတို့မဟုတ်သူတို့ရဲ့ဒီအထောက်ကိုချိန်ချောက်နိုင်တဲ့အဆင့်ထိကိုရှိပါရလား
Well, I think the military government does see them as threatening because if you look at the people they arrested, you know, in the first day of the coup, you know, just the first overnight period of the
coup. ဆီဆိုရကတော့စာရေးဆရာတွေကသူတို့ကိုချိန်ချောက်နေတယ်လို့ယူဆကြမယ်ထင်ပါတယ်။အနာသိမ့်ပြီးတဲ့ပထမနေ့မှာပဲသူတို့ဖမ်းဆီးခဲ့တဲ့သူတွေကိုပဲကြည့်မယ်ဆိုရင်နိုင်ငံရေးသမားတွေကိုဖမ်းဆီးတယ် NLD ခေါင်းဆောင်ပိုင်းကိုဖမ်းတယ်ဒါပြင်အ ਨੇ ဆုံးစာရေးဆရာ9ဦးနဲ့အမှုပညာဖမ်းဆီးတဲ့သူတွေကိုလည်းဖမ်းဆီးခဲ့တာတွေ့ရပါတယ်စာရေးဆရာမောင်သားချို့အပါအဝင်အများပြားကိုပါဖမ်းဆီးခဲ့ပါတယ်ဒါကသူတို့ကိုကြောက်ရွံ့နေတဲ့အတွက်ကြောင့်မလို့အနာသိမ့်တဲ့စစ်တပ်ကလက်ဦးမှုရယူပြီးဖမ်းဆီးခဲ့တာဖြစ်ပါတယ
်တကယ်တော့အနာရှင်တွေအနေနဲ့လွတ်လပ်စွာရေးသားထုတ်ဝေခွင့်ပြောဆိုခွင့်တွေကိုပိတ်ပင်လိုက်ရင်တော့မဖြစ်ဘူးလားခင်ဗျာ။များသောအားဖြင့်လည်းပိတ်ပင်ထားရတာပဲဆင်ဆာလုပ်ကြရတယ်။ဒီလူရက်တွေနဲ့ကောဒီဆိုင်ဆရာကဗျာဆရာတွေရဲ့အခန့်ကဏ္ဍကိုမဟန့်တနိုင်ဘူးလား။ဖမ်းဆီးထောင်ချဖို့လူသေးလား
။ Yes, I think they can try to censor. I mean, there was very extreme censorship in earlier periods of military rule in Myanmar and you know now I think it's much harder to absolutely censor people's work because there are so many more
သူတို့အနေနဲ့ဆင်ဆာလုပ်ပိတ်ဆို့တာတွေလုပ်တာလည်းလုပ်ပါရဲ့။မြန်မာနိုင်ငံမှာဆေးဥချုံရေးစောပိုင်းကာလာတော့ကအမတန်အတွေ့အကြုံရှိတဲ့စင်စာဖြတ်တောက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းစင်စာနဲ့မထိန်းချုပ်နိုင်တဲ့အခြေအနေကိုဖြစ်လာပါပြီ။လူတွေရဲ့ထင်မြင်ယူဆချက်မျိုးစုံကိုရေးသားဖော်ထုတ်နိုင်တဲ့လမ်းကြောင်းတွေရှိလာပါပြီ။ Facebook မှာကြိုက်တာရေးလို့ရတော့အားလုံးကိုလွှမ်းခြုံမိနိုင်တဲ့စင်စာမျိုးမလုံးနိုင်တော့ပါဘူး။နောက်ပြီးတော့လက်ကင်ဖုန်းတွေရှိနေကြတော့သတင်းအချက်လက်တွေကိုအလွယ်တကူလည်းလမ်းမီလာကြပါတယ်။ဒါကြောင့်လည်းကြပြဖန်နှီးမှုတွေသတင်းချက်လက်တွေပြည်နယ်မှာကြောက်လို့ဆရာနာပိုင်းတွေကအင်တာနက်ပိတ်ဆို့မှုတွေလုပ်လာပါတယ်။ရေးသားဖော်ထုတ်တဲ့သူတွေကိုဖမ်းဆီးထောင်ချမှုတွေလည်းလုပ်ပါတယ်။ဒါပေမဲ့လူတို့ကတော့သူတို့စာပေတွေကိုပဲရှာဖွေဖတ်ရှုစေ။နောက်ပြီးတော့ဖမ်းဆီးထောင်ချတဲ့ခံရတဲ့သူတွေကိုထောက်ခံလေးစားစေပဲဖြစ်ပါတယ်။ဒ ဒါကြောင့်မလို့ဒီစစ်အာဏာပိုင်တွေဘလို့ပဲနှိပ်ကွပ်ပေမဲ့မထိရောက်နိုင်တာတွေ့ရပါတယ
်။နောက်ဒီသူသဖြင့်ကြပြဆရာရဲ့အခန့်ကဏ္ဍကိုလည်းကျွန်တော်မေ့ချင်ပါတယ်။တကယ်တော့ပြည်သူလူထုထဲမှာစဖတ်ပရိသတ်ထဲမှာကြပြဖတ်တဲ့ပရိသတ်ဟာအင်တန်နဲတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီအာဏာပိုင်တွေကိုသူတို့စင်ခေါ်ရအောင်ဒီကြပြပရိသတ်ကများပြသလား။ကြပြဩဇာကထောက်ထားကြီးမားသလား။ဘာကြောင့်မလို့ဒီဆရာနာပိုင်းတွေကကြပြဆရာတွေကိုလည်းအန်ဒီရဲ့ပြုတ်နေရတယ်လေရန်ရှာနေရတယ်လေ
Well I do think if you look particularly in Myanmar the role of like satirical poetry and sort of if you look at comedians like Tharganar if you look at the Peacock Generation satirical poetry troupe if you look at many other poets whose works touches on you know very sensitive themes and usually you know in terms of
သူတို့ပြည်မြန်မာပြည်မှာတရော်တာပုံစံကြပြ satirical poetry တွေသာဂနာတို့လိုလူတွေရဲ့အခန်းကဏ္ဍဒေါင်းမျိုးဆက်တန်ကြပ်အဖွဲ့တို့ရဲ့အခန်းကဏ္ဍတွေကဆရာနာပိုင်းတွေကိုဝေဖန်ထောက်ပြတဲ့နေရာလူ့အခွင့်အရေးဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့နေရာမှာနောက်ပြီးတော့လွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်လုံးစုံတဲ့နေရာတွေမှာအထူးပဲထိရောက်မှုရှိရလို့ကျွန်မတကယ်ပဲယူဆပါတယ်။ဒါကမြန်မာနိုင်ငံမှာအစဉ်လာတရက်နဲ့ကိုရှိနေခဲ့တာပါ။ဒါကြောင့်လဲဆရာနာပိုင်းတွေကသူတို့ကိုဖန်ဆင်းနေတာဖြစ်ပါတယ
်။ဒီနေရာမှာကျွန်တော်တခုစဉ်းစားမိရဲ့ဒီဆိုင်ဆရာတွေဆာဝေသမားတွေရဲ့ရေးသားတင်ပြကြတာသူတို့စေတနာကတော့လူအဖွဲ့အစည်းကိုကောင်းစေခြင်းနဲ့နိုင်ငံကိုကောင်းစေခြင်းနဲ့ဆိုတော့ဒီလိုကောင်းစေခြင်းနဲ့စေတနာကိုအနာပိုင်းတွေကဖတ်ပြီးတော့သဘောပေါက်လက်ခံတာရောမရှိပြီဘူးလားအဲ့ဒါရောဘာကြောင့်မရှိနိုင်တာလဲ
I think definitely if you look at the period where there was a civilian government in Myanmar many poets and writers you know they ran for government they were serving as MPs in the national and regional parliament
ရဲ့ဒါအစိုးရခေတ်ကိုပြန်ပြီးကြည့်မယ်ဆိုရင်ကြပြဆရာစာရေးဆရာတော်တော်များများကအစိုးရတာဝန်တွေထမ်းဆောင်ခဲ့ကြပါလေလွတ်တော်အမတ်တွေဖြစ်ထမ်းဆောင်ခဲ့တာတွေ့ရပါလိမ့်မယ်သူတို့ကပြုပြင်ပြောင်းလဲရေးအတွက်အစိုးရကိုတင်ပြပြောဆိုတိုက်တွန်းနိုင်ခဲ့ကြပါလေဒီလိုတချို့နဲ့လည်းကျွန်မထိတွေ့ဆက်ဆံမှုရှိခဲ့ပါလေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့လှုပ်ဆောင်ဖို့ NLD အစိုးရကိုပြောဆိုတိုက်တွန်းတာတွေရှိခဲ့ပြီးတော့ဒါမျိုးတွေကိုသူတို့ဆက်လုပ်လာနိုင်မယ်လို့လည်းမျှော်လင့်ပါတယ်။ဘာကြောင့်လဲဆိုရင်သူတို့ရဲ့ရေးသားချက်တွေဟောပြောချက်တွေကပြုပြင်ပြောင်းလဲရေးတွေအထူးရောက်ဆုံးတွန်းအားဖြစ်နေပြီးတော့ NLD ကိုလည်းဒီလိုမျိုးပြုပြင်ပြောင်းလဲရေးတွေတွန်းအားပေးနိုင်ခဲ့တာလည်းဖြစ်လို့ပါပဲ
။ဆိုတော့အခုလို့သူတို့ကိုဖမ်းဆီးထောင်ချလိုက်တဲ့အတွက်ကသူတို့ရာလွန်နှုတ်ပိတ်သွားရောလား။လက်တွန်ပြီးတော့သူတို့မလုပ်ဖက်နေကြမလားနောက်ဆုတ်သွားမယ်လို့ထင်ပါသလား
You know I think they are you know many of the people who were arrested at the beginning of the coup were held for many months and they've only been charged right now to like 2 or 3 year prison terms so you know their voices temporarily have been silenced they aren't really able to
အနာသိန်းငါးသားတွေကဖမ်းဆီးထားတဲ့လူတွေကိုလာရီအကြာကြီးဖမ်းထားပြီးတော့မှအခုမှစွဲချက်တင်နိုင်ပါတယ်။ထောင်ထဲနှစ်နှစ်စသဖြင့်ချမှတ်ပါတယ်။ဆိုတော့သူတို့ကခိုက်တံအားဖြင့်နှုတ်ဆက်နေရပါလိမ့်မယ်။ထောင်ကြနေတော့သူတို့ကလွတ်လပ်စွာရေးသားပြောဆိုခွင့်ဘာမှရရှိမှာမဟုတ်ပါဘူး။ဒါမှလည်းတခြားကြပြစရာစာရေးစရာများပြားသူတို့ရဲ့လုံခြုံရေးတွေပြည်တွင်းမှာပဲတင်းရှောင်နေဒါမှမဟုတ်လည်းပြည်ပကိုထွက်ပြေးနိုင်ခဲ့ကြတာပါ။သူတို့ကဆက်ပြောရင်းနိုင်ပြောနိုင်ကြပါတယ်။ဒါကြောင့်မလို့စစ်အာဏာပိုင်တွေနှုတ်ပိတ်နိုင်တာကတချို့တဝက်ကိုယာယီနှုတ်ပိတ်ထားနိုင်ခြင်းပဲဖြစ်ပါတယ်။စာရေးဆရာတိုင်း၊ကြပြဆရာတိုင်းကိုသူတို့ထိန်းချုပ်မထားနိုင်ပါဘူး။သူတို့အာဏာကိုဖီဆန်တွန်းလှန်နေကြတဲ့သူတွေအများကြီးရှိနေပါတယ
်။ဆိုတော့စစ်အာဏာပိုင်တွေကလောလောဆယ်မှာတော့ဒါကြပြဆရာတွေကိုတနည်းပြောရင်စာရေးဆရာတွေကိုသူရဲ့ကလောင်စွမ်းကိုပေါ့လေလက်နဲ့အင်အားနဲ့အနိုင်ယူနေတဲ့ဘက်ပေါ့
ဒီနေ့အစောပိုင်းကအသက်ခံသွားရတဲ့ကြပြဆရာခက်တီရဲ့ရေးသားချက်တွေကိုကြည့်မယ်ဆိုရင်ဒီအာနာသိမ့်မှုကိုအပြင်းထန်ဆန့်ကျင်တာတွေတွေ့ရသလိုလူလူကိုလည်းအရင်2000အရာဖြစ်စီပြီးတော့တက်ကြွစေခဲ့ပါတယ်သူဆုံးသွားပြီးတဲ့နောက်မှာလူတွေကြားမှာအချင်းချင်းဖြန့်ချီခဲ့ကြပါတယ်ကမကောင်အကြောင်းမလစွာနဲ့ခက်တယ်လို့ပဲမနစ်ကတက်တက်ထင်မှဆုံးသွားခဲ့ရတဲ့ကြပြဆရာတွေအနည်းဆုံး9ယောက်ရှိခဲ့ပါပြီစာရေးဆရာအများပြားလဲထောင်ထဲမှာရောက်နေရပြီးတော့ကျန်တဲ့တချို့လဲပြပကိုထွက်ပြေးနေရပါတယ်တချို့လဲပုံအောင်နေရပါတယ်ပြီးခဲ့တဲ့ပွင့်လင်းကာလရဲ့အတွေ့အကြုံကိုလူအများပြားရရှိခဲ့ကြပြီးဖြစ်ပါတယ်အဲ့ဒီအတွေ့အကြုံကိုသူတို့ကကြိုက်ကြတယ်ဆက်ပြီးတော့လဲအဲ့လိုအတွေ့အကြုံမျိုးဖြစ်ထွန်းဖို့အတွက်လိုလားနေကြတယ်ဆိုတာသိကြပါတယ်ပွင့်လင်းလွတ်လပ်ခွင့်ထွန်းကားရေးအတွက်စာရေးဆရာကြပြဆရာကြီးတွေနဲ့တူရေးပေါ်ရေးပတ်ဖြစ်နေဒီမျိုးဆက်သစ်တွေလဲပေါ်ထွန်းလာလိမ့်မယ်လို့ယုံကြည်ပါတယ
်ဆိုတော့နောက်ဆုံးပြီးရင်တော့The pen is mightier than the sword, Sura. Suyuzga. Dadwara klangdwa tete, Sura. Suyuzga ha. Myanmar nangatwa le mankan nire, Sura dhbho lupyo nahin badala. ကရင်ရဲ့သဘောထားကိုအဲ့ဒါသိပြရစ်ခင်ဗျာ
Do you think so? Because even, you know, even in the cases where the military has, let's say, murdered a poet, their words will continue. You know, their words are there, their poetry is there, people are continuing to share it, to translate it, to read it around the world. I mean, many people outside...
ဒါမှန်တယ်လို့ကျွန်မတကယ်ပဲယူဆပါတယ်။ကဗျာဆရာတွေစစ်တကပြစ်တက်လိုက်တဲ့ကိစ္စကိုပဲကြည်ပါ။ခက်တီတို့ကိုတက်ပြစ်လိုက်ပေးမယ်။သူ့ကဗျာတွေဆက်ပြီးတော့ရှင်းတန်နေစေပါ။သူ့ကဗျာတွေသူ့စကားတွေရှင်းနေစေပါ။လူလူကဓာရီကိုဖြန့်ဝေနေကြစေပါ။ဘာသာပြန်စုနေကြစေပါ။ကဘာတဝမ်းကရွတ်ဖန်နေကြစေပါပဲ။ခက်တီအသက်မခံရခင်တုန်းကသူ့ရဲ့နာမည်ကိုမြန်မာပြည်ထဲကလူတွေကဘာကလူတွေတခါမှမကြောက်ဘူးကြပါဘူး။ခုခါမှာတော့ကဘာတဝမ်းကကဗျာဆရာရဲ့အများကြီးခက်တီကိုတည်သွားကြပါပြီ။သူ့ရဲ့ကဗျာတွေကိုရွတ်ဆိုကြားနာနေကြပါပြီ။ဒါကြောင့်မလို့စစ်အာဏာရှင်တွေကကဗျာဆရာတယောက်ကိုတက်ဖြတ်နိုင်ပါလေ။ဒါပေမဲ့သူတို့ရဲ့ကဗျာကိုမတက်နိုင်ပါဘူး။အသက်ဆုံးရှုံးသွားရပြီမဲ့သူ့ရဲ့ကြပြားတွေကပို့ပြီးတော့ရှင်တန်ပြန့်နှံ့သွားခဲ့ပါပြီ။အချုပ်ပြောရမယ်ဆိုရင်တော့ဓာသွားထက်ကလောင်သွားထက်တဲ့ဆိုတဲ့ဆိုရိုးစကားကိုကျွန်မယုံကြည်ပါတယ်။ကြပြားဆရာကိုတက်တက်ထောင်းချချကြပြားကတော့ဆက်ပြီးတော့ရှင်တန်နေမှာဖြစ်ပါရဲ့ရှင်
။သူရရှိမြခင်အဲ့ဒါကတော့ Pan America Fair ညွန်ကြိုင်းမှုတယောက်ဖြစ်တဲ့ဒေါက်တာ Karen Kalika ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။စစ်ကောင်စီဖန်စီပြီး24နှစ်အတွင်းမှာညှဉ်းပန်းနှိမ့်ဆက်ခံရလို့အသက်ဆုံးသွားတဲ့ကြပြားဆရာကက်သီရဲ့ကြပြားတချို့ကလည်းအခွင့်အရေးနှုန်းဆက်လက်ဖော်ပြလိုပါတယ်။ကိုသားညွန်ကဖတ်ပေးထားတာဖြစ်ပါခင်ဗျာ
။သူတို့ကခေါင်းကိုပစ်တယ်။တော်လိုင်းကြီးကနှလုံးသားမှာရှိတာသူတို့မသိကြဘူး။ငါတနက်မပစ်တတ်ဘူး။ငါတနက်မပစ်တတ်ဘူး။ငါလက်ကဂီတာတီးခဲ့တာ။ငါတနက်မပစ်တတ်ဘူး။ငါလက်ကကြပြားပဲရေးတတ်တာ။ငါတနက်မပစ်တတ်ဘူး။ငါမွေးနေ့ကိတ်ပဲအလှဆင်တတ်တာ။အခုငါလူတွေတနက်ပစ်ခံရတယ်။ငါကတော့ကြပြားနဲ့ပဲပြန်ပစ်နိုင်ခဲ့တယ်။အဲ့ဒါဟာမမျှတဘူးလို့ခံစားနေရတယ်။လက်ပြမလုံဘူးလို့တွေးရထင်နေတယ်။ငါတနက်ပစ်မယ်။ငါတနက်ပစ်မယ်။ပါးစပ်နဲ့မရတာတေချာတဲ့အခါတနက်ကိုတူတူချာချာရွေးချယ်ရတော့မယ်။ငါတနက်ပစ်မယ
်။ဥကျော်ဇန္တာရဲ့မြန်မာရေးသုံးသက်ချက်အပြီးမှာတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အရက်နဲ့ဆေးလိပ်တောက်သုံးနာဟာဥမာကြီးကင်ဆာယောဂအပါဝင်အခြားယောဂတွေကိုဖြစ်ပွားစေနိုင်ပါတယ်လူတို့နဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်ခင်ဗျာ
ဆလိတ်တောက်တာဟာဂရင်းကင်ဆာအစာရေမြေပြုံကင်ဆာနဲ့အဆုတ်ကင်ဆာယောဂတွေကိုဖြစ်စေနိုင်ရုံသာမကဆလိတ်ငွေ့နဲ့ထိတွေ့ခြင်းမရှိတဲ့ခန္ဓာကိုယ်ရဲ့တခြားအင်္ဂါအစိပ်ပိုင်းတွေမှာပါကင်ဆာယောဂတွေဖြစ်စေနိုင်တယ်လို့သိရပါတယ်ဆလိတ်ငွေ့နဲ့ဓာတ်ရိုက်ထိတွေ့ခြင်းမရှိတဲ့နေရာတွေမှာကင်ဆာယောဂါဖြစ်စေနိုင်တာဟာဘယ်လိုကြောင့်တွေကြောင့်ဖြစ်နိုင်မှာလဲလို့မေးကြည့်တဲ့အခါသမားတော်တခုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဆလိတ်ထဲမှာပါတဲ့နီကိုတင်နဲ့တခြား drug ပေါင်းတွေကဆိုရင်ねဆရာတို့ရဲ့လူရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဗီဇလို့ခေါ်တဲ့ DNA ပေါ့နော်အဲ့ဒါတွေကိုပျက်စီးစေတယ်။တော့DNA ဆိုတဲ့ဗီဇကဘာလို့လဲဆိုတော့ဆရာတို့ရဲ့ခန္ဓာကိုယ်မှာပျက်စီးသွားတဲ့ cell တွေကိုအစားထိုးပေးတော့ပျက်စီးဖြစ်တယ်ပေါ့နော်အဲ့တော့ဒီဟာမှာ damage ဖြစ်သွားတယ်ဆိုဆရာတို့ကဒီစားထိုးတဲ့ cell တွေကမကျန်းမာတော့ဘူးပုံမှန်မဟုတ်တော့ဘဲနဲ့ပြောင်းလဲသွားပြီးတော့ဆရာတို့ကဒီအစမတန်ပွားလို့ရှိရင်ကင်ဆာရောဂါဖြစ်တယ်ပေါ့ဒါကြောင့်မို့လို့ဆေးလိပ်တောက်တာကိုလေ့လာတဲ့အခါမှာဆေးလိပ်ဒီရဲ့ဆေးလိပ်နဲ့ထိတွေ့တဲ့ဆရာတို့ကတွင်းတို့အစာရေမျိုးပြွန်တို့အဆုတ်တို့တွေမကဘဲနဲ့ခန္ဓာကိုယ်တစ်ခုလုံးမှာဖြစ်တဲ့ကင်ဆာတွေကိုဖြစ်တာများစေတာကိုတွေ့ရတယ်တွေ့တဲ့အခါမှာဘာကြောင့်လဲဆိုသူဒီဒီလူရဲ့ခန္ဓာကိုယ်တွင်းမှာရှိတဲ့မျိုးရိုးဗီဇကို DNA ကိုပျက်စီးစေလို့เนาะအဲ့ဒီထဲမှာမှာဒီအဖြစ်များတာနဲ့နည်းတာလေးတွေတော့ပွာသွားတယ်အဲ့တော့ဆေးလိပ်တောက်လို့အဖြစ်များဆုံးကင်ဆာပြောပါဆိုရင်တော့အဆုတ်ကင်ဆာပေါ့เนาะဒါပေမဲ့ကျန်တဲ့ pancreas ကင်ဆာဥမာရေးကင်ဆာရင်သားကင်ဆာသိအောင်ကင်ဆာစသည်အပြင်ဒီကင်ဆာတွေအားလည်းပဲဆေးလိပ်တောက်တဲ့လူတွေမှာပိုတွေ့ရတယ်လို့ရှိပါတယ်အဲ့ဒီမှာမှာဇာတို့ရဲ့ဥမာရေးကင်ဆာပိုပြီးတော့ကိုတိတိကျကျဒီဆက်ဆက်မှုရှိတယ်ဆိုပြီးတွေ့ထားတယ်ပေါ့နော်အဲ့တော့အဲ့ဒါဒီဘာဖြစ်လို့လဲဆိုလို့ရှိရင်ဆရာတို့ကဒီကင်ဆာဓာတ်ရိုက်ဖြစ်တာတဲ့ဆိုင်နဲ့ဆေးလိပ်တောက်တဲ့သူတွေကိုလေ့လာတဲ့အခါမှာဥမာရေးရဲ့မှာအသက်ပိုဖြစ်ပွားမှုနှုန်းများတာကိုတွေ့ရတယ်တဲ့เนาะအသက်ပိုဆိုတာ polyps ဆိုခေါ်တယ်သူဒီဆရာတို့ precancerous တွေခေါ်တယ်ဥမာရေးကင်ဆာမဖြစ်ခင်မှာအသက်ပိုလေးရင်ဖြစ်တယ်အဲ့ဒီအသက်ပိုကနေမှာတဖြည်းဖြည်းကြီးလာပြီးတော့ပြောင်းလဲပြီးတဲ့အခါမှာကင်ဆာဖြစ်သွားတာတွေ့ရတယ်အဲ့တော့ဒီဆေးလိပ်ကဥမာရေးကင်ဆာဖြစ်ပွားမှုနှုန်းအဲမြင့်စေတာတွေမကပဲねခုနကဥမာရေးကင်ဆာကိုဖြစ်စေတဲ့အချိုကာလဖြစ်တဲ့ဒီ pan precancerous lesion ဖြစ်တဲ့ polyps ကိုလည်းညားစေတာကိုတွေ့ရတယ်။အဲ့ ။နော်ဒါကြောင့်မလို့ဆေးလိပ်တောက်ခြင်းဒီမိုင်းကင်ဆာဖြစ်နိုင်ခြင်းကိုများတဲ့အထက်မှာထည့်ထားပါတယ်။ဒါဒီပြုပြင်ပြောင်းလဲလို့ရတဲ့အချက်လည်းဖြစ်တဲ့အတွက်ကြောင့်မလို့နော်ဆေးလိပ်ကိုငူတွေကမတောက်ရင်လည်းကောင်းတယ်။တောက်တဲ့လူတွေနဲ့လည်းအမြန်ဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီဆေးလိပ်ကြောင့်ဖြစ်တဲ့မိုင်းကင်ဆာအပြင်တခြားကင်ဆာတွေရောတခြားဒီလေဖြတ်တာတို့နှလုံးသွေးကြောပိတ်နော်ခြေဖို့လက်ဖို့ယောဂါစသည်အပြင်ဒီယောဂါတွေပါသက်သာရရဖို့ရှိပါတယ်လို့ပြောချင်ပါတယ်။
အရက်တောက်တာဟာလည်းကင်ဆာယောဂါတွေဖြစ်ဖို့တုံးအားဖြစ်စေတာပါ။အရက်နဲ့ဆက်လိုက်နှမျိုးလုံးကိုတောက်တုံးမယ်ဆိုရင်ဥမာကြီးကင်ဆာယောဂါအပါအဝင်ကင်ဆာယောဂါတွေဖြစ်အောင်တုံးအားဖြစ်စေတာကြောင့်ကင်ဆာယောဂါဖြစ်မဲ့အခွင့်အရေးနည်းစေဖို့အတွက်အရက်နဲ့ဆက်လိုက်ကိုလည်းရှောင်ကျဉ်ဖို့လိုမယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါရစေ
။အခုအရက်ကတော့အရင်တုန်းကဆိုလို့ရှိရင်ဆရာက safety limit လို့ပြောတာပေါ့နော်။အမျိုးသားဆိုတနေ့ကို2 unit အမျိုးသမီးဆိုဒီ unit တောက်လို့ရှိရင်ကျန်းမာရေးထိခိုက်မှုနည်းတယ်ဆိုပြီးတွေးရှိတယ်လို့ဆရာကဒီကျန်းမာရေးသိပညာပေးတွေမှာပြောလို့ရှိတယ်ဒါမဲ့အခုနောက်ပိုင်းမှာတော့တဲ့ဒီရက်တောက်လို့ကျမ်းမာရေးရတဲ့စိုးကျကောင်းကျိုးတဲ့ဆိုင်ပေါ့နော်တချို့ကရက်တောက်ရင်ကျမ်းမာရေးကောင်းတယ်ဥပမာ why ပေါ့နော် why ဒီနှလုံးကျမ်းမာရေးကောင်းတယ်ဆိုပြီးပြောကြတာအဲ့တော့ရက်တောက်လို့ဒီကျမ်းမာရေးကောင်းတာတဲ့ဆိုင်လို့ရှိရင်တဲ့အရေးကြောင့်ဖြစ်တဲ့စိုးကျိုးတွေကများတယ်ခုန2 unit တောက်တယ်ဆိုရင်တော့ကျတော့ pure alcohol ကတော့ခန္ဓာကိုယ်မှာဒုက္ခမပေးတော့လဲပဲအရေးချက်တဲ့အခါမှာပါဝင်နေတဲ့ compound တွေရှိပါတယ်အဲ့ဒီ compound တွေထဲမှာ carcinogen တွေဖြစ်ပြီးတော့တခြားကင်ဆာဖြစ်ပွားမှုနှုန်းကိုလည်းများစေတဲ့အတွက်ကြောင့်တကယ်တမ်းကျန်းမာခြင်းလို့ရှိရင်တဲ့အရေးလုံးဝမတောက်ပါနဲ့ဆိုပြီးခုနောက်ပိုင်းမှာဒီကျန်းမာရေးပညာပေးတွေမှာပြောင်းလဲပြီးပြောလာတာရှိပါတယ်ဒါကြောင့်မလို့အရေးကိုလည်းဆရာတို့ကလုံးဝရှောင်ကျဉ်သင့်တယ်ဆေးလိပ်ကတော့ငကိုယ်ရဲကကိုဆရာတို့ကဆေးလိပ်ရှော့ရှာတောက်တုံးပါဆိုတာမရှိပါဘူးဆေးလိပ်တစ်လိပ်နှစ်လိပ်တောက်လို့နဲ့ကိုယ့်ရဲ့ DNA ပျက်စီးပြီးတော့ကင်ဆာဖြစ်နိုင်ပြီးများတဲ့အတွက်ကြောင့်မလို့ဆေးလိပ်ကရက်ကောကိုလုံးဝမတောက်တုံးပဲဒါဖြတ်တယ်ပေါ့နော်အဲ့တော့ရက်လို့ပြောတဲ့အခါမှာဆရာတို့ကဒီ whisky အရက်ပြင်းတယ်မဟုတ်ပဲနဲ့ beer နဲ့ wine ဟာလည်းပဲအယ်ကောပါတဲ့အရက်ပဲဖြစ်ပါတယ်ဘာလို့လဲဆိုရင်တချို့တွေက beer အရက်တော့မတောက်ဘူး beer လေးပဲတောက်တယ် wine လေးပဲတောက်တယ်လို့ပြောတဲ့လူတွေရှိလို့ပါအဲ့တော့ရက်ကျဲမှာ YB ရအရက်ပြင်းအကုန်လုံးပါတဲ့အတွက်ဒါကိုရှောင်ကျင်မယ်ဆိုလို့ရှိရင်ဆရာတော်ဥမာကြီးကင်ဆာဖြစ်ပွားမှုတော့ရှော့ချတာဖြစ်တယ်ပေါ့နော်
။ဥမာကြီးကင်ဆာယောဂအပါအဝင်ကင်ဆာယောဂတွေဖြစ်ဖို့အခွင့်အရေးနည်းစေဖို့အတွက်အရက်နဲ့ဆက်လိုက်တောက်တုံးတာကိုရှော့ချရှောင်ကျင်မှုလိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါ။အရက်နဲ့ဆက်လိုက်တောက်တုံးသုံးဆဲခြင်းကဒီဥမာကြီးကင်ဆာကိုအဓိကဖြစ်လာစေနိုင်တဲ့အကြောင်းဒေါက်တာတန်းစောကကျွမ်းကျင်သူတွေကိုမေးမြန်းတင်ပြခဲ့တာပါအခုတော့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပဲဖြစ်ပါတယ်အေရှာတိုကောက်သီးပြိုင်ပွဲကိုကမ္ဘာအဆင့်မီပြိုင်ပွဲတွေဖြစ်အောင်လုပ်ဖို့ရည်မှန်းထားပြီးမကြခင်မှာဥရောပတိုးပြိုင်ပွဲတွေအထိဝင်ပြိုင်လာနိုင်အောင်အတွက်ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့အေရှန်တိုးပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းတန်ကပြောပါတယ်ကိုရန်နိုင်ကကိုချိုမင်းတန်ကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
from burma so i believe
မြန်မာနိုင်ငံကဆိုရင်ကိုချိုမင်းတန်ကအေရှန်တို့ကောက်သီးပြိုင်ပွဲတွေမှာဥကြီးလာဟန်ပြီးတဲ့နောက်ကမရှင်နာနဲ့ CEO ဖြစ်လာတာဒုတိယမြောက်ပုဂ္ဂိုလ်ပေါ့နော်ဆိုတော့ဒီအတွက်ရောဘယ်လောက်ထိဂုဏ်ယူမိလဲဗျ
Yeah I think it's a very special
ဒီတော်ဝန်ဒီနေရာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်ဦးကြည်လဟန်ကတော့မြမကောက်တီလောကတွေကတကယ်ကိုဥဆောင်သူတူပါရေပွင့်ရာအဖြစ်မြမကောက်တီလောကတင်တာမဟုတ်ပါဘူးအာရှကောက်တီလောကမှာလည်းဥဆောင်သူတွေကတူလို့ရေပွင့်ရာပြောရမှာပါခင်ဗျားမျိုးကုန်းကိုဖြေရမယ်ဆိုရင်တော့ကျွန်တော်ကဩစတြေးလျနိုင်ငံကလက်မှတ်ကင်ထားတဲ့ဩစတြေးလျနိုင်ငံသားဆိုပေမဲ့မြမပြည်ကမြမຫນွေဘွားတယောက်အဖြစ်နဲ့ဂုဏ်ယူပါတယ
်ကျွန်တော်သိသလောက်တော့ဦးကြည်လဟန်တုံးကသူကအေရှန်တိုးပြိုင်ပွဲတွေကိုပို့ပြီးတော့အကြေကြေပြတ်ပြတ်ဖြစ်အောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြတယ်။ပြိုင်ပွဲကိုလူတွေပို့ပြီးတော့စိတ်ဝင်စားလာအောင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေလည်းပို့ပြီးတော့ကစားနိုင်အောင်သူလုပ်ခဲ့တယ်လို့ဆိုတယ်။ဆိုတော့အခုကိုချိုမင်းသန်းကရောဒီအေရှန်တိုးရဲ့ကမရှင်နာတယောက် CEO တယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘယ်လိုရည်မှန်းထားလဲ
။ You're right. I mean through Ujilov's time he took the Asian PGA
ဦးကြည်လဟန်လက်ထက်တုန်းကတော့သူကအာရှ PGA ပြိုင်ပွဲတွေဖြစ်ပြီးအဲဒီတုန်းကတစ်နှစ်ကို10ပွဲ12ပွဲလောက်ရှိပါတယ်။အာရှတခွင်ကအမျိုးသားတခွင်ဆိုင်ပွဲတွေစုပြီးတော့အဲဒီကနေအခုအေရှန်တိုးပြိုင်ပွဲတွေဖြစ်လာခဲ့တာပါ။အဲဒီတုန်းကဒီဗီဂျော်ညာတွေရှိမယ်၊စပွန်ဆာဂျော်ညာဘုတ်တွေရှိမယ်။အခြေခံအဖြစ်တော့အေရှန်တိုးကို professional ဆန်ဆန်ဖြစ်အောင်လုပ်ခဲ့တာပါ။ဒါကဦးကြည်လဟန်လုပ်ခဲ့တာပါ။ကျွန်တော်ရည်မှန်းချက်ကတော့အဲဒီကနေနောက်ထပ်တလှမ်းပြီးတော့တကယ်ကပအဆင့်မီပြိုင်ပွဲတွေဖြစ်လာဖို့ပါ လွန်ခဲ့တဲ့နှစ်20ကာလအတွင်းကတော့ရေရှမ်းတိုးပြိုင်ပွဲတွေဟာကမ္ဘာမှာ PGA Tour, European Tour, Japan Tour တွေရဲ့နောက်တတိယဒါမှမဟုတ်စတုတ္ထအဆင့်လောက်မှာရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အသစ်လည်းရထားတယ်လို့ရုပ်သံထိုးလင်းဖို့အတွက်ရုပ်သံလိုင်းတွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်သိပ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့မျှော်လင့်ပါတယ
်။ဆိုတော့အခုတခါတော့ကျွန်တော်မေးချင်တာကအာဆာကကောက်တီးသမားတွေရဲ့အဆင့်တန်းကတခြားအမေရိကန်တို့ဥရောပတို့ပါဝင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲဗျ
။ I mean look we're still a little bit behind I have to admit.I mean the best players in the world are competing on the PGA tour
and အမှန်တိုင်းဝင်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်။ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့ PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါ။ဒါကတော့ရှင်းပါတယ်။ဒါပေမဲ့ကျွန်တော်တို့အာရှကလူငယ်ကစားသမားတချို့အဲ့ဒီမှာဝင်ပြိုင်လာနေတာတွေ့ရတာကတော့ကောင်းပါတယ်။ PGA ပြိုင်ပွဲတွေရဲ့ပထမဆုံးပွဲဖြစ်တဲ့ Players Championship ပြိုင်ပွဲမှာအိန္ဒိယနိုင်ငံကတယောက်ကဝင်ပြိုင်ခဲ့ပြီးတော့သူကအမေရိကန်မှာလုပ်တဲ့ပွဲတွေကအကြီးဆုံးပွဲတစ်ခုဖြစ်တဲ့အဲ့ဒီပွဲကိုနိုင်မလို့ဖြစ်ခဲ့တာပါ။ဖြစ်ဖြစ်ကျွန်တော်တို့အာရှကစားသမားတွေအရင်ထက်ပိုးပြီးတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိလာပြီးပူကောင်းလာနေပါတယ
်။ဆိုကိုချိုမင်းသားတို့မှာဒီမြန်မာနိုင်ငံလိုနိုင်ငံတွေမှာဒီကောက်တီးဖွံ့ဖြိုးရေးအတွက်ရောအထူးစီမံကိန်းတွေရန်ပုံငွေတွေရထားတာမျိုးရောရှိလာဗျ။
Funny you should say that because we're just about to start a new program called the
Jilahan Naga Champion season တစ်ခုကိုစမလို့လုပ်နေပါတယ်။ဥကြီးလာဟန်ဟာကစားသမားတွေကိုအညီမျှဆက်ဆံတာအလွန်တန်ဖိုးထားမြတ်နိုးတဲ့သူပါ။ဒီ season ကတော့ Asian Tour ပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတနှစ်ကိုလူငယ်ကောက်တီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါ။သူတို့ကိုလက်ရည်စစ်တဲ့အကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ကြေးစားကောက်တီးသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူတို့ရဲ့ကုန်ကျစရိတ်တွေကိုကူညီသွားဖို့ပါ။ဒီ season ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဘယ်လိုရွေးမလဲဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လာဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ်
။အခုလောလောဆယ် Asian Tour ပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား
Well, you've always still got Uzomu who plays from time to time.
ရှိတာပေါ့။ Uzomu ရှိတယ်လေ။သူကတော့မကြာခဏဆိုသလိုကစားနေပြီးအဓိကများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်တို့ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်။သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေဆဲဖြစ်ပြီးရိုက်နေတော့မှာပဲ။ပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါ။သူကတကယ့်ကစားသမားကောင်းဖြစ်ပြီးလက်ရည်စစ်တဲ့အကြောင်းကနေ2021မှာအောင်ခဲ့တာပါ။
တော့ Asian Tour ဒီအာရှပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ။
So we have a qualifying tournament at the start.
ဒီတိုင်းကောက်တီးပြိုင်ပွဲရာဒီမစခင်မှာလက်ရစ်စစ်ပြိုင်ပွဲတွေရှိပါတယ်။ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400-500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလို့ရှိပြီးတော့အဲ့ဒီကစားသမား900တဲကထိတ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိတ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်။ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူ
းဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်တီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီတွေကအများစုကတော့အပျော်တန်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်တီးကစားတဲ့သူတော်တော်များများကအပျော်တန်းကစားတဲ့သူတွေများတယ်တကယ်လို့မြန်မာတွေကဒီလိုအာရှပြိုင်ပွဲတွေမှာကြီးစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘလို့အကြံပေးခြင်းလဲ
I mean the first thing is they need to compete. I think one of the things lacking in Burma I have to say is
ပထမဆုံးသူတို့လိုအောင်မှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ့်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပျော်ကစားကြတာများပါတယ်တငယ်ချင်းမိတ်ဆွေတွေကစားကြတယ်လူဖော်ကင်ဘက်တွေဒါမှမဟုတ်စီးပွားရေးမိတ်ဖက်တွေကစားကြတယ်ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်ပြောဖို့ကောင်းပါတယ်ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမယ်ဆိုရင်တော့တကယ့်ကိုကြေးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်။ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်။လေ့ကျင့်ပေးတဲ့သူရှိရမယ်။ခင်မီကောက်တီးပစ္စည်းတွေရှိရမယ်။ဒါပေမဲ့ဓာတ်တွေအကုန်လုံးရနိုင်သလားရှိသလားဆိုတော့ကျွန်တော်မသိပါဘူး။များသောအားဖြင့်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါလေ။အဲ့ဒီမှာတော့ကြေးစားကောက်တီးသမားတွေကနေတိုင်းလေ့ကျင့်နေကြတာပါ။အဲ့ဒီမှာတော့ကောက်တီးကစားရတာရောလေ့ကျင့်ရတာရောကောင်းပါလေ။
ဒီကာယောဂါကြောင့်နည်းနည်းချီပြီးတော်များများအခက်ခဲတွေကြုံပြီးတဲ့နောက်မှာအေရှန်တိုးပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
Well we've actually been very lucky during the two sort of pandemic hit years we are
ကျွန်တော်တို့အကျန်းကန်ကောင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကာယောဂါတန်ကိုနှစ်နှစ်လောက်ခံလိုက်ရတဲ့အချိန်တွေမှာကျွန်တော်တို့နောက်ကွယ်ကနေအလုပ်တွေလုပ်နိုင်ခဲ့ပါတယ်အရှိလက်ပိုင်းဒေသကနေစပွန်ဆာအသေးရောက်အောင်လုပ်နိုင်ခဲ့တယ်လို့အာရှထိုးပြိုင်ပွဲတွေမှာအမေရိကန်ဒေါ်လာတန်ခွဲကျော်တန်ဖိုးရှိတဲ့နှစ်စဉ်နောက်ထပ်ပြိုင်ပွဲအသစ်10ခုကိုနောက်ထပ်10နှစ်စာထပ်ထည့်ဖို့သဘောတူစာချုပ်ထုတ်နိုင်လိုက်ပါတယ်နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲ10နှစ်စာလုပ်သွားဖို့သဘောတူထားပါတယ်ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီတမိုင်းတစ်လျှောက်အကောင်းဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
Okay go to me that thank you so much thank you
that's okay I hope you got what you needed out of me and it was a pleasure to talk
yeah,
to you
I did yeah
ဒီတစ်ပတ်အားကစားကဏ္ဍမှာတော့ Asian Tour ပြိုင်ပွဲတွေရဲ့ CEO ဦးချိုမင်းသားနဲ့မေးမြန်းထားတာကိုဒုတိယပိုင်းကိုကိုရန်တိုင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လိုတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ညဇာတာပတင်းနေ့ညပိုင်းည9:00-10:00ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်မှာတော့ဒီဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းပေါ်ကြီးကြပ်မှုနဲ့ဆက်နွယ်ပြီးစီးပွားရေးအားပြိုင်နေချိန်မှာပဲရုရှား Gazprom ကုမ္ပဏီကပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုတဘာတံငွေတင်ပို့မှုတွေပေါ်ထွန်းနေကရပ်ဆိုင်းလိုက်ပါတယ်။ပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကတော့ Gazprom ကုမ္ပဏီရဲ့လုပ်ရာ contract စာချုပ်ကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားကတန်ငွေတင်ပို့မှုဖျက်တောက်တဲ့လုပ်ရာဥပဒေရေးအခြေခံတွေကိုချိုးဖောက်ရောက်တဲ့အကြောင်းပိုလန်သမ္မတ Andrzej Duda ကပြောဆိုခဲ့သလိုဘူလ်ဂေးရီးယားစွန့်ဝင်ဝန်ကြီး Alexander Nikolov ကတော့တဘာတံငွေကိုစီးပွားရေးနဲ့နိုင်ငံရေးလက်နက်အဖြစ်အသုံးချနေတယ်လို့ပြောဆိုခဲ့တာပါ။ယူကရိန်းပေါ်ကျူးကျော်တက်ခဲမှုတွေကုလသမဂ္ဂရဲ့ကမ္ဘာခီးစွာလုပ်ငန်းအဖွဲ့ UNWTO ကအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့လိုက်ပါတယ်။ဖွဲ့ဝင်159နိုင်ငံတွေကအများစုကရုရှားကိုထုတ်ပြစ်မဲ့ဆိုကိုထောက်ခံခဲ့ကြတဲ့အကြောင်းလဲ UNWTO ပြောခွင့်ရကပြောဆိုခဲ့ပါတယ်။ဖွဲ့ဝင်ဖြစ်ကဆိုင်းငံ့ခံရမယ့်အလားအလာတွေရှိနေတာကြောင့်ညီလာခံမှာအဆိုးကိုမဲမခွဲခင်မှာပဲရုရှားကဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပြီးကုစရေဟာလဲညီလာခံခန့်မှန်းကနေထောက်ခွာသွားခဲ့တာပါ။ UNWTO အတွင်းရေးမှူးချုပ်ဇူရက်ပိုလိုလီကာရှေဗလီကတော့ရှင်းရှင်းလင်းလင်းသတင်းစကားပလိုက်တဲ့လုပ်ရည်ဖြစ်နေမဲခွဲဆုံးဖြတ်ပြီးမှပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။စစ်တမ်းတွေဥရောပကဒုက္ခသည်ကလင်းငယ်ဖြစ်ကနေအမေရိကန်မှာပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ကွယ်လွန်သူမက်ဒရင်အော့ဘရိုက်ရဲ့ဗိုလ်ထူးနေဇာပနာခန်းနာကိုကမ္ဘာခေါင်းဆောင်တွေအမေရိကန်နိုင်ငံရေးနဲ့တန်တမာရေးအသံဝင်ကထင်ရှားသူတွေတက်ရောက်ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးရွေးချယ်ခန့်တာဝန်ပေးခဲ့တဲ့အမေရိကန်သမ္မတဘေးကလင်တန်သမ္မတဘရက်အိုဘားမားနဲ့သမ္မတဂျိုးဘိုင်ဒန်တို့လည်းတက်ရောက်ဂါရဝပြုခဲ့ကြတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဗိုလ်ထူးနေတော်ကအောက်ဒီလိုက်စားမှုဆွဲချက်နဲ့ထောင်နဲ့ငါးနှစ်ထပ်မံချမှတ်လိုက်တဲ့အပေါ်ဥရောပသမ္မတ EU နဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်အရသာခေါင်းဆောင်တို့ကိုနိုင်ငံရေးရည်ရွယ်ချက်နဲ့ထောင်နဲ့ပြစ်တင်ချမှတ်လိုက်တဲ့အပေါ်ရှုတ်ချတဲ့အကြောင်း EU ရဲ့ဗိုလ်ထူးနေကြေညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်ပူကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Nick Ivanov တို့ဖြစ်ကြပါတယ် VOA ရဲ့ဂျာတာပနင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့နဲ့လူဝင်ဆန္ဒတွေပြည့်ဝတဲ့နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.